Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925/32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုရရန်နိုင်နဲ့ကျမနိုင်ငံတော်ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနည်းဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။ကမ္ဘာနိုင်ငံနဲ့နေမည်သေးတာပေါင်း96ခုတဲ့မနေ့မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3492ဦးပါဝင်ကူးစက်ခံရသူက3000ကျော်ရှိနေတယ်လို့ AFP ကကြေညာခဲ့တဲ့တရားဝင်စစ်တမ်းကဖော်ပြပါတယ်။ဆော်ဒီအာရေဗျနိုင်ငံကအစင်းမြင့်တော်ဝင်မိသားစု3ဦးကိုတော့ဆော်ဒီတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ရလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးတို့ဓာတ်ခွဲခန့်အဖြစ်မထွက်ခင်မှာပဲကွယ်လွန်သွားခဲ့မှုကတော့ဒီအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့ဓာတ်ခွဲစစ်ဆေးချက်အရ COVID-19 ရောဂါပိုးမရှိဘူးဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်
ဒီ negative ပါသူတို့ကအနလိုင်းဒစီစီကြောင့်ပြောင်းလာဖြစ်ပါတယ်။မှန်ဒီမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး
။ဗဟိုကူးစက်မှုတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောပြပေးသွားတာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်စနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်နဲ့အတူစနေညတဲ့လေလိုက်ဆွေးနွေးကမှာတော့2020ရွေးကောက်ပွဲနှီးကပ်လာချိန် NND ပါတီဘက်ကပြောရေးဆိုခွင့်တဦးပဲတက်မှတ်လိုက်တဲ့အပေါ်အမြင်သုံးသပ်ချက်တွေဆွေးနွေးကြမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနည်းဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကတောက်ကြားနေမှာပြောပါတယ်အဲ့ဒီလူနည်းဦးစလုံးပြည်ပကိုခီထွက်ခွာခဲ့သူတွေဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်ဘရိုဝတ်ကောင်နီထဲမှာလည်းတန်ရလူနာနည်းဦးတွေ့ထားတယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်လို့နိုင်စဉ်သတင်းစာရှင်းလင်းပွဲလုပ်ပေးနေတဲ့အမေရိကန်သုတေသမရမိုက်ပင်စ်ကလည်းအခုလိုပြောပါတယ်
The president is very clear. We're going to follow the facts and listen to the experts every step of the way.
The Donald Trump အနေနဲ့သက်ဆိုင်ရာပညာရှင်တွေရဲ့အကြံဉာဏ်တွေအချက်အလက်တွေအတိုင်းယောဂါကာကွယ်ထိန်းချုပ်ရေးအဆင့်တိုင်းမှာလှုပ်ဆောင်သွားမယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဒုသမ္မတ Pence ကပြောဆိုထားတာပါ။ယောဂါအဓိကကူးစက်ပြန့်နှံ့နေတဲ့နိုင်ငံတွေကိုခရီးမသွားကြဖို့လည်းတိုက်တွန်းထားပါတယ်လို့လည်းပြောဆိုခဲ့တာပါ။ဒါအပြင် American နိုင်ငံအနောက်ပိုင်း California ပြည်နယ်ကမ်းလွန်မှာဆက်ကပ်ထားတဲ့အပျော်စီး Grand Princess ဇင်ခံသင်္ဘောကြီးပေါ်ကလူ23ဦးမှာ Coronavirus ဆန်းသတ်သွေးရှိထားတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ Grand Princess သင်္ဘောကြီးပေါ်ကခီးတဲ့3500မှာ Coronaကူးစက်ခံနာခြင်းရှိမရှိစမ်းသပ်နိုင်အောင်လို့အဲ့ဒီသင်္ဘောကိုတည်တံ့စိတ်ကန်တစ်ခုမှဆက်ကပ်သွားနိုင်ဖို့လဲပြည်နယ်တာဝန်ရှိသူတွေနဲ့ပူးပေါင်းလှုပ်ကိုင်နေပါတယ်လို့ပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကလည်းအခုဆိုရင်တရုတ်နိုင်ငံပြည်မှာမှာယောဂါကူးစက်တဲ့နှုန်းဟာတရုတ်ပြည်တွင်းကတည်း18ဆများလာတယ်လို့ဒီသတင်းမှာအစောပိုင်းမှာပြောဆိုထားပါတယ်။ဒီအခြေအနေကြောင့်ပဲနိုင်ငံ၉နိုင်ငံကိုကုလသမဂ္ဂရဲ့ညင်ညာရေးတပ်ဖွဲ့၃လတာအလဲကျဆီလုံးမဲ့အစည်းအဝေးကိုလည်းဆိုင်းငံ့ထားရတာဖြစ်ပါတယ်။
ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံကြားမှာလာတော့ကြတင်းမာမှုတွေရောချခဲ့ပြီးတဲ့နောက် COVID-19 လို့ခေါ်တဲ့ coronavirus ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့နိုင်ငံကြားတင်းမာမှုတွေပြန်ပြီးတော့ဖြစ်လာနေပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံကလာတဲ့ခီးသွားတွေကိုတည်တံ့ခွဲထားပြီးတော့အများပြည်သူအသုံးပြုတဲ့တရုတ်ပို့ဆောင်ရေးတွေကိုအသုံးမပြုရဘူးလို့ဂျပန်နိုင်ငံဘက်ကပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားဘက်ကလည်းမကြေမနက်တုံ့ပြန်လိုက်ပါတယ်။ဂျပန်ရဲ့ဆုံးဖြတ်ချက်ဟာအတိတ်ပဲမရှိပဲအလွန်ကြုံလှုပ်ဆောင်တာဖြစ်ပြီးတော့အဲ့အတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းနဲ့ဒီပေါ်မှာအလားတူပုံစံမျိုးလက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့ရောဂါကူးစက်ခံသူ6900ကျော်ရှိပြီးတော့သေဆုံးသူက45ယောက်ရှိပါတယ်။ချိန်ထဲမှာပဲဂျပန်နိုင်ငံဘက်မှာတော့ Princess Diamond ပျော်စီးသင်္ဘောအပါဝင်ဂျပန်ပြည်မှာဂုံးမြေမှာရောဂါပိုးကူးစက်ခံသူစုစုပေါင်းဒီ1000ထက်မနည်းရှိတာပါ။ဒီဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံလုံးကမတူညီတဲ့ချင်းကပ်မှုတွေနဲ့လှုပ်ဆောင်နေကြပြီးတော့ဂျပန်နိုင်ငံထက်ဆိုင်တော့တောင်ကိုရီးယားနိုင်ငံကသူနိုင်ငံသားတွေကိုရောဂါပိုးကူးစက်ခံထားခြင်းရှိမရှိဆိုတာကိုပို့ပြီးတော့အပြင်းထန်စစ်ဆေးနေပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုနဲ့ဆက်စပ်နေတဲ့တိုက်ခန်းနှခန်းတစ်ခုကလူပေါင်း2000ထက်မနည်းရောဂါပိုးဆက်နက်တွေ့ရှိခဲ့တဲ့အတွက်အဲ့ဒီလူနာတိုက်ခန်းတွေကို အဲ့ဒီလူနေတိုက်ခန်းတွေကိုအဝင်ထွက်ကန့်သတ်ထားလိုက်ပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်တရုတ်နိုင်ငံပြင် COVID-19 ကိုရိုနာဗိုင်းရပ်စ်လူနာအများဆုံးရှိနေတဲ့တောင်ကိုရီးယားမှာလူနာသစ်448ဦးတိုးလာတဲ့အတွက်အခုဆိုရင်ကူးစက်ခံရသူပေါင်းက9014ဦးထိရှိသွားပါပြီ COVID-19 ကြောင့်သေဆုံးသူနှုန်းဦးတိုးလာတဲ့အတွက်လည်းသေဆုံးသူစုစုပေါင်းက44ဦးရှိတယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့ဒေဂူးမြို့ကအဲ့ဒီလူနေတိုက်ခန်းကနေရောဂါကူးစက်ခံသာသူ46ဦးဆန်းသတ်တွေ့ရှိခဲ့ပြီးတဲ့နောက်မှာပဲအခုလိုအဝင်ထွက်ပြေးလိုက်တာလို့မြို့တော်ဝန်ခွမ်ယုံဂျင်းကပြောပါရယ်အဲ့ဒီတိုက်ခန်းတစ်ခုမှာလူပေါင်း140ကျော်နေထိုင်နေကြတာပါ94ယောက်ကတော့နိုင်ငံတွင်းရောဂါစားပြီးတော့ကူးစက်ပြန့်နှံ့စေခဲ့တဲ့နေရာအဖြစ်ဆွဆွဲပြောဆိုနေကြတဲ့ရှင်ဂျုံဂျီခရီးယံဖျားကြောင့်အဖွဲ့ဝင်တွေပါတဟာလူနေဆောက်အုံကိုတည်တံကန့်သက်လိုက်တဲ့ပထမဆုံးလို့ရဖြစ်တယ်လို့လည်းမြို့တော်ဝန်ခွမ်ကပြောပါရယ်ဒေဂူးမြို့မှာအခုဆိုရင်ကိုရိုနာကူးစက်ခံရသူ9000ကျော်ရှိတာဖြစ်ပါတယ်
ပြည်နိုင်ငံကလွတ်တော်မတူဟာနိုဗယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံပြီးဒီနေ့မှပဲသိဆုံးသွားတယ်လို့အီရန်ဆူရပိုင် IRNA သတင်းဌာနကပြောကြားလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအတော်များများဖြစ်နေတဲ့အီရန်နိုင်ငံမှာဒီတာဝန်ရှိသူတွေကကူးစက်ခံရတဲ့သူတစ်ယောက်ဖြစ်ပါတယ်။အသက်55နှစ်အရွယ်ရှိတဲ့ Fatima Rabah ဟာ Conservative ထိပ်တန်းလွတ်တော်မတူဖြစ်ပြီးတော့မကြာသေးခင်ကအီရန်မျိုးတော်ကနေလွတ်တော်မဖြစ်နဲ့ရွေးကောက်ခံခဲ့ရတာဖြစ်တယ်လို့ IRNA သတင်းဌာနကဖော်ပြပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့ February လလယ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးစတင်ဖြစ်ပွားခဲ့ချိန်ကစပြီးတော့သူမပါဝင်နိုင်ငံရေးသမားနဲ့ဒီအစိုးရတာဝန်ရှိသူ9ယောက်တေဆုံးခဲ့ပြီးတော့ဖာတီမာကတော့ဒုတိယမြောက်တေဆုံးတဲ့လွတ်တော်အမတ်ဖြစ်ပါတယ်။အီရန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း4900ကျော်ရှိပြီးတော့တေဆုံးသူ124ယောက်ထက်မနည်းရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီရန်ဘက်ကအပူတပြင်းချိုးပန်းနေပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကအီရန်နိုင်ငံကပြည်နယ်32ခုစလုံးကိုကူးစက်ပြန့်နှံ့ခဲ့တာကြောင့်ဒီဗိုင်းရပ်စ်ကိုထိ ंछ ုံနိုင်ဖို့အတွက်ကြိုးပမ်းတဲ့အနေနဲ့ကျောင်းတွေတက္ကသိုလ်တွေကိုပိတ်လိုက်သလိုအားကစားပွဲတွေနဲ့ယဉ်ကျေးမှုဆိုင်ရာပွဲတွေကိုလည်းမကျင်းပါပဲရှုဆိုင်လိုက်ပြီးတော့အလုပ်ချိန်တွေကိုလည်းချော့ချခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှိခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာရိုရင်ဂျာ10ဦးတပ်ဖြတ်ခံရမှုသတင်းရေးသားခဲ့ကြတဲ့ရိုက်တာသတင်းထောက်ကိုဝါအလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂယုံကျုံရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတောက်ကြားနေကတွေ့ဆုံတာပါ။ဘာကြောင့်အခုလိုတွေ့ဆုံတာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့မသိရပါဘူး။သတင်းထောက်ကိုဝါအလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ဆုံခဲ့တဲ့အကြောင်းကိုလည်း Mr. Gutierrez ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။
အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကသူတို့တာလီဘန်အဖွဲ့ခေါင်းဆောင်ရဲ့အနေထားကိုပြောင်းလဲသွားစီမှာမဟုတ်ပဲတာလီဘန်ခေါင်းဆောင်ဟာအာဖဂန်နိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်တယ်လို့ဒီတာလီဘန်အဖွဲ့ဘက်ကပြောလိုက်ပါတယ်အာဖဂန်နိုင်ငံကနေပြီးပတ်တက်တွေထွက်သွားပြီးတဲ့နောက်မှာအာဖဂန်နိုင်ငံမှာအစ္စလာမ်အစိုးရတရက်တည်ထောင်မှုဘာသာရေးပြဋ္ဌာန်းချက်အရာကိုသူတို့ခေါင်းဆောင်မှာတာဝန်ရှိတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်တာလီဘန်အဖွဲ့ရဲ့အခုနောက်ဆုံးကြေညာချက်ကြောင့်ကာတာနိုင်ငံဒိုဟာမြို့မှာပြည်ခဲ့တဲ့ဘက်ကလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်နဲ့တာလီဘန်တို့ရဲ့ညီညာရေးသဘောတူညီချက်ဟာလည်းပို့ပြီးတော့မရေမရာဖြစ်လာစေခဲ့ပါတယ်။တာလီဘန်သဘောအဖွဲ့အနေနဲ့ဒီညီညာရေးသဘောတူညီချက်ထဲမှာပေးထားတဲ့ဂရုတွေကိုလိုက်နာဖို့မရွယ်ထားဘူးလို့အမေရိကန်ဆိုရဘက်ကထောက်လိုက်ရေးသတင်းတွေမှာရရှိထားတယ်ဆိုပြီးတော့အမေရိကန်သတင်းမီဒီယာတွေကဖော်ပြပြီးတရက်အကြာမှာတာလီဘန်ဘက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တာလီဘန်အဖွဲ့ကတော့သူတို့ရဲ့ခေါင်းဆောင်မူလာဟာဘီတူလာအခွန်ဇာရာဟာတရားဝင်ခေါင်းဆောင်ဖြစ်ပြီးတော့ဒီလိုတရားဝင်ခေါင်းဆောင်ရှိနေချိန်မှာတော့နောက်ထပ်ခေါင်းဆောင်တယောက်မရှိနိုင်ဘူးဆိုပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလည်းအခိုင်အမာပြောထားပါတယ်သူရဲ့ခေါင်းဆောင်မှုနဲ့ပြည်ပတက်တွေကို19နှစ်ကြာတိုက်ခဲ့ပြီးတဲ့နောက်ပြည်ပတက်တွေပြန်ထွက်သွားတာနဲ့သူရဲ့ဒီခေါင်းဆောင်မှုကိုအဆုံးသတ်လိုက်တာမဟုတ်ဘူးဆိုပြီးတော့လည်းဖော်ပြထားပါတယ်နော
် Sorry Arabia နိုင်ငံကအစီအမံတော်ဝင်မိသားစု3ဦးကို Sorry တာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်အဲ့ဒီ3ဦးကတော့ဘရင်ညီတော်အငယ်ဆုံးဖြစ်တဲ့မင်သား Ahmed bin Abdulaziz အရှေ့ဆာမင်သားဟောင်းလည်းဖြစ်တဲ့ပြည်တယ်ရေးဝန်ကြီး Mohammed bin Naref နဲ့သူတို့ရဲ့ဝန်ကွယ်မောင်နှမတော်ဆက်သူမင်သား Nawaf bin Naref တို့ဖြစ်ပါတယ်သူတို့ထဲကနှစ်ယောက်ကတော့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဲဆိုထားတယ်လို့သတင်းတွေမှာဖော်ပြပါတယ်တီဖန်ဆုနဲ့ဒီဖန်စီမှုနဲ့ပတ်သက်ပြီးတော့ sorry တာဝန်ရှိသူတွေရဲ့မှတ်ချက်ပေးပြောဆိုချက်တော့ထွက်မလာသေးပါဘူး။ Salman BNG ရဲ့တာတော်ဖြစ်တဲ့အင်ရှီဆမ်မင်နာ Mohammed bin Salman ကဖန်စီမိတ်ပေးခဲ့တာလို့လည်းသတင်းတွေကဖော်ပြပါဗျာ။ တူရကီနိုင်ငံကဆော်ရီတယုံမှသတင်းထောက်ဂျမဲကာရှိုဂီကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ဖြစ်ရမှာလဲမင်းနာမိုဟာမက်ဘင်ဆာလ်မန်မှာတာဝန်ရှိတယ်ဆိုပြီးတော့ကြည်ကြဲပြန့်ပြန့်ယုံကြည်နေကြတာပါ။အာဂရီလိုက်စားမှုနိုင်နေရင်လှုပ်ဆောင်ခဲ့တဲ့အင်ရှီဆာမင်နာမိုဟာမက်ဘင်ဆာမန်က2019ခုနှစ်မှာလဲဆော်ရီတော်ဝင်မိသားစုဝင်ရာနဲ့ချီအပြင်စီးပွားရေးသမားတွေနဲ့အစိုးရဝန်ကြီးတွေကိုဟီယတ်မြို့တော်ရက်စ်ကယ်တန်ဟိုတယ်မှာဖမ်းဆီးပိတ်လောင်ခဲ့ပူပါတယ်။
ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပaccording to ကူးစက်မှုတွေကြောင့်ပြည်ထောင်နိုင်ငံမှာဒီနေ့ကစားမဲ့ PSG အသင်းရဲ့ပွဲကိုဖျက်လိုက်ပါတယ်။ပြည်ထောင်နိုင်ငံတော်မှာကိုရိုနာဗိုင်းရပ်ကူးစက်ခံသူ600ကျော်ရှိပြီးတော့ဗိုင်းရပ်ကြောင့်သေဆုံးသူ9ယောက်ရှိတဲ့အတွက်ဒီနေ့မှာကစားမဲ့ Strasbourg နဲ့ PSG တို့ပွဲကိုဖျက်လိုက်တာဖြစ်တယ်လို့ပြည်ထောင်ဘောလုံးဖွဲ့ချုပ်ကပြောပါတယ်။အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Liverpool အသင်းကဘုံမကူ2ဂိုးတကူနဲ့အနိုင်ရသွားပါတယ်။ Liverpool အတွက်ဂိုးတွေကတော့ซาลาเนี่ยมาเนโรก็ทวินไปเกราဖြစ်ပါတယ်ခင်ဗျာ Direct from Washington The
voice of America The away สนิญญะด้วยနောက်ဆုံးติดท้าได้ตะดินนี่ကိုน้ําหลောင်ในโกยันไนนูติ้นปะไปเกราဖြစ်ပါတယ်ရှင် VOA ก็นี่อခုทุ่งลิไปနေတယ် Radio Season นี่ကိုทุ่งลิနေခြင်းเนี่ยတပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနာဆင်နိုင်ကြောင်းပါရှင်အခုအရင်ဦးဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ရလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးတို့ဓာတ်ခွဲစစ်ဆေးမှုဒီအဖြေရလက်မတိုင်ခင်မှာပဲကွယ်လွန်ခဲ့တဲ့အပေါ်ဆိုရမှုတွေရှိခဲ့ပါတယ်ဒီကနေ့မှာတော့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့ဓာတ်ခွဲစစ်ဆေးချက်အရသူတို့3ဦးမှာကိုဗစ် -19 ရောဂါပိုးမရှိကြောင်းကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်ဒီလိုမျိုးစောင့်ကြည့်လူနာတွေနဲ့တန်ရလူနာတွေမှာငကူရောဂါအခက်ရှိတဲ့အတွက်သေဆုံးသွားတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်ကဘာတဝမ်းမှာသိန်းနီးပါးဒီကူးစက်ပြန့်ပွားမှုဆိုရမှုတွေမြင့်တက်လာချိန်မှာပဲအထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေအပါအဝင်မြန်မာပြည်သူတွေအနေနဲ့ဒီရောဂါမကူးစက်ရအောင်လို့အထူးဂရုစိုက်ကာကွယ်ကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက3သိန်းဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်တရုတ်နဲ့နယ်စပ်နန်နမေရှင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့ကိုဗစ် -19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်တရာလူနာ2ဦးတို့ဓာတ်ခွဲခန့်အဖြစ်မထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသားတဦးနဲ့လာရှိုးပြည်သူဆေးရုံကြီးမှာတန်တရာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတဦးအပြင်မန္တလေးမြို့ကန်တော်နရီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်ဒီသေဆုံးသူတွေမှာကိုဗစ် -19 ရောဂါကူးစက်မှုကြောင့်သေဆုံးတာမဟုတ်တယ်လို့ဓာတ်ခွဲစစ်ဆေးချက်အရကိုဗစ် -19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်
အမေက68နှစ်အမျိုးသမီးရတော့ဝင်းထုတ်ပြန်ပြီလေနော်အခုကကြတော့ဟိုရက်ဆောက်ကနေပြီးတော့ဟိုရက်ဆောက်ကနေပြီးတော့ဟိုစိတ်ရုံလာတဲ့တောင်ကြီးရနေဆိုရန်ကုန်စိတ်ရုံကြီးပြောပြီးသေးတဲ့အမျိုးသားရယ်ပြီးလို့ရှိရင်စစ်တွေမှနေပြီးတော့လာချိုးစိတ်ရုံမှာဆက်ပြီးတော့ဆုံးသွားတဲ့နော်အဲ့ဒီအမျိုးသားရယ်အဲ့ဒီရောက်ဖြေက negative ပါအဖြေ negative ပါဆိုလို့ဒီစား underline disease ကြောင့်ဒီဆုံးရတာဖြစ်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီ3ဦးစလုံးကတော့ COVID-19 ကြောင့်သေဆုံးမှုမဟုတ်ဘူးပေါ့နော
်။မှန်ပြီမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ဟုတ်ပါပဲ။မနက်ကတည်းကကျင်းလို့ပါပဲ
ဒီမြန်မာနိုင်ငံတဝမ်းပေါ့နော်ဆေးရုံနေမှာစောင့်ကြည့်လူနာနဲ့တန်ရလူနာပေါ့နော်ဘလောက်များနောက်ဆုံးစီးရင်ကြံပါလဲရှင
်။များများဒီစီးရင်ဆိုလို့ရှိရင်တန်ရလူနာနဲ့စောင့်ကြည့်လူနာ62ယောက်ပါ။ဒီကစီးရင်ပါပဲ
။ရှင်ဟုတ်ကဲ့ခုဒီလိုတွဲမတက်ခင်မှာကွယ်လွန်သွားတဲ့ပုံမှာလေလူလူဘက်ကစုမှုလေးနဲ့နည်းနည်းရှိတယ်ပေါ့နော်ဆရာမအဲ့တော့လူလူကိုဆရာမတို့ဗာများသတင်းစကားပါကျင်တာရှိပါလဲရှင
်။ဟုတ်ကဲ့လူလူကိုသတင်းစကားပါကျင်တာတော့လက်ရှိမှာဆိုရင်တော့မြန်မာနိုင်ငံမှာဒီ COVID-19 တစ်ခွက်တည်းတည်းကလုံးဝမရှိကြောင်းလုံးဝမရှိတယ်ဆိုတော့မြန်မာနိုင်ငံမှာဒီရောဂါကူးစက်နေတယ်မရှိဘူးလို့ဆိုလို့ဒီမဟုတ်ပါဘူး။ကိုယ်နိုင်ငံမှာလက်ရှိတော့ကူးစက်တရားတော့မရှိဘူးမရှိတယ်လို့လည်းမှားလို့လုံးဝမထက်တာလေ။ဒီမှာမြန်မာ့ government system ကိုလည်းအော်ဆက်ပြီးတော့အချိန်ရုံးမြင့်ပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာလည်းတူတူတူတူပြီးပေါင်းဆောင်မှုကလည်းလိုပါတယ်။
အခုလိုမျိုးတန်တရားလူနာနဲ့စောင့်ကြည့်လူနာတေဆုံးမှုတွေအပေါ်မှာယောဂကူးစက်ခံရလို့လားဆိုတဲ့တန်တရားတွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကြံ့မာရေးပညာပေးနေတဲ့အထွေယောဂကူအထူးကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီဆုံးသွားတဲ့လူတွေမှာကတချို့ယောဂခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်တွေတခုလည်းပုံပယ်ရင်သူ့မှာကကျန်တဲ့ဒီနှလုံးယောဂဆောက်ကယောဂနော်အဲ့လိုမျိုးကြီးငွေကိုရအခန့်ရှိတဲ့လူတွေမှာကဒီ influencer တုပ်ဝေးယောဂဘိုးဝေးရင်တော့အသက်အန္တရာယ်ဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာတွေကိုစောင့်ကြည့်တဲ့အခါမှာကျတော့အခြေခံစစ်ဆေးတဲ့ဒီစစ်ဆေးခြင်း virus ယောဂကြောင့်ဖြစ်တာလားဒီချားတာကနော် bacteria ယောဂကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြံပြင်းစစ်ဆေးလို့ရတယ်ပေါ့ဒီဆုံးသွားတဲ့သူတွေကိုစစ်ဆေးတဲ့အခါမှာဒီသွေးထဲမှာဒီ virus ကြောင့်မဟုတ်ပဲね bacteria ပိုးကြောင့်သိတယ်ဆိုရင်တော့ဒီCOVID-19 ယောဂနဲ့ဆက်စပ်မှုပတ်သက်မှုမရှိဘူးလို့အကြံဉာဏ်သုံးသပ်နိုင်တာပေါ့နော် COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်အဲ့တော့ဒီဆုံးသွားပြီးတဲ့နောက်မှာလည်းကျွန်တော်ပြောရတဲ့ဒီဝက်ဆစ်စီတာပြုတ်လုချင်းအဖြစ်လည်းကျွန်တော်တို့ကအဲဒါမဟုတ်ကြောင်းထပ်ပြီးတော့အတူတူနိုင်တာလေးဖြစ်ဖြစ်တော့တကယ်ဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေသိလာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီဒီသုံးခုအပေါ်မှာအလိုလေးတုံ့တမ်းမိ
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမတွေနဲ့ကောလာဟာလာတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါမိမိကိုယ်ကိုအဓိကယောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းတယ်ဒါပေမဲ့လွန်မင်းစိုးရိမ်တာမကောင်းဘဲနစ်ဖြစ်တာမကောင်းဘူးပေါ့နော်အဲ့တော့လူစိုးရိမ်နေဆိုတာကဒီဘိုးကိုခန္ဓာကိုယ်တွေဝင်လာနိုင်တယ်လို့ဂရုပြုပြီးတော့ကူးစက်နိုင်တဲ့ကိစ္စလေးတွေကိုကတတ်နိုင်ပြီးဓာစီမယ်ဆိုတာကောင်းတယ်ပေါ့အဲ့တော့ဆရာတို့ကထုတ်ထားတော့ WHO နဲ့ကျွန်တော်တို့ကျန်းမာရေးနဲ့အာဏာဝန်ကြီးဌာနထုတ်ထားတဲ့နည်းလမ်းတွေကိုတိုင်းနာမယ်ဆိုလို့ရှိရင်တော့စိုးရိမ်ပူပန်စရာကြီးကြောကြသွားမယ်ထင်ပါတယ
်လက်တလောမှာတော့ရန်ကုန်ဝေဘာကီအထူးကူဆေးရုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူးကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်း100ဦးစီမှာလည်းကိုဗစ် -19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထားရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စနေညချမ်းအပတ်စဉ်ခဏတွေကိုတင်ဆက်ပေးကြပါမယ်။ပထမဆုံးဒုအသံအစီအစဉ်ကိုနားဆင်ရမှာပါ။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ။ Frontieria မြန်မာကနေတင်ဆက်ထားတဲ့ဒုအသံအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondelle တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ရန်ကုန်မြို့မှာနေထိုင်ကြတဲ့ချို့တဲ့ဆုံးသူတွေကတန်ရှင်းတဲ့ရေကိုလုံးဝမျှရှိပါဘူး
။ Anywhere they live, even they live in a station, even they go
လူတယောက်ဘလို့အိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူရာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ
်လူတိုင်းအတွက်ကန့်စင်တဲ့ရေရရှိဖို့အခွင့်အရေးရှိတယ်လို့ Water Aid မြန်မာမှာ Country Director Shihab Udin Ahmed ကပြောကြားခဲ့တာဖြစ်ပါတယ်ဒီဆောင်မှပြည်စုံကို Frontier မြန်မာမှသတင်းတောက်အင်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
ရပနေတဲ့ရေတွေပေါ်မှာဝလုံး3-4လုံးနဲ့ပြုတ်လုထားတဲ့တံတားကိုအနည်းငယ်ဖြတ်ပြီးတာနဲ့အပေါက်ပြဲတွေများပြားပါဝင်တဲ့ဝါထင်ရဲ့ဓဏိအမိုးတွေနဲ့အိမ်တွေကိုစီတန်းလျက်တွေ့ရပါတယ်။အဲ့လိုအိမ်တွေကရွှေပြောင်းအခြေချနေထိုင်သူတွေအတွက်မြင်နေကြမြင်ကွင်းပဲဖြစ်ပါတယ်။သူတို့ကအမိုက်ပုံတွေရေပုတ်ရေသူတွေပေါ်မှာနေကြပါတယ်။ဒီနေရာကတော့ရန်ကုန်မြို့လိုင်တရာမြို့နယ်ဝမဆုဝန်တောက်လန်းဆိုတဲ့နေရာလေးပါဒီနေရာမှာတော့လွန်ခဲ့တဲ့နှစ်များစွာကအလုပ်ကန်ရှာဖွေဖို့အတွက်ရောက်ရှိလာတဲ့မိသားစု60ခန်းကနေထိုင်ကြပါတယ်အဲ့ဒီအိမ်တွေရဲ့အနံပေးမှာတော့စက်မှုစုံအမှတ်လေးရှိစက်ရုံတစ်ခုရဲ့နေရန်ကြီးကကာရန်ထားပါတယ်သူတို့ကည7နာရီအချိန်အထိအလင်းရောင်အနည်းငယ်ရရှိဖို့အတွက်လက်စစ်မီးကိုဝယ်ယူသုံးစွဲကြရပါတယ် အစိုးရရဲ့ခန့်မှန်းချက်အရလှိုင်သာယာမြို့နယ်မှာတရားမဝင်အခြေချနေထိုင်သူ2000ခန့်ရှိတယ်လို့သိရပါတယ်။သူတို့တွေကိုတော့ကျူးကျော်တွေလို့ခေါ်ပါတယ်။လှိုင်သာယာမြို့နယ်မှာကျူးကျော်နေထိုင်သူကလူဦးရေရဲ့4ပုံ2ပုံခန့်အထိရှိပါတယ်။ဝမ်းမစုံဝင်တော့လမ်းမှာနေထိုင်သူတွေရဲ့ဘဝနေထိုင်မှုပုံစံဟာခက်ခဲလွန်ပါတယ်။အိမ်တွေကတင်းငယ်လွန်ပြီးပြုတ်သိမ့်ကျက်နေပါတယ်။ရေပါဝင်ခြားသောဝန်ဆောင်မှုတွေလည်းမရရှိသေးပါဘူး။မိသားစု60ခန်းကလက်ဖြစ်နှိပ်ရတဲ့ရေတုံကင်5ခုကိုမျှဝေသုံးဆွဲနေရပါတယ်။အဲ့ဒီတုံကင်ကရေရရှိဖို့အတွက်မြေကြီးအောက်ပေယာပေါင်းများစွာကဆုပ်ယူရတာပဲဖြစ်ပါတယ်။ရရှိလာတဲ့ရေကလည်းစားတက်များစွာပါဝင်နေပြီးတောက်တုံမှုနဲ့ချက်ပြုတ်ဖို့အတွက်အဆင်မပြေပါဘူး။စားတက်ကြောင့်ရေပိုက်ကောင်းတွေနဲ့ရေပုံးတွေမှလည်းတန်ကြီးတွေတက်နေပါတယ်
။ဒီရေကြတော့လေကျွန်တော်တို့ကတောက်ဖို့သုံးဖို့ဆိုတာဘယ်လုံးမှမရနဲ့။အငန်ကြီးဖြစ်သေးတယ်။ဟိုအကျမ်းမရတယ်ပေါ့။ရေတော့ဒါလေးဒီဂျိုးရွေလဲဝယ်ပချိုးနိုင်ဒီရင်ငံမဲချိုးကြပေါ့ဒါပဲရှိပါအဲကလေးတွေကတော့ခုနကကျွန်တော်ပြောနေပေါ့ဒီရေတွေအတွက်ရေနေမတန့်တဲ့ဟာကြတော့ကလေးတွေရားနာလေးပေါ့ရားတယ်ကျွန်တော်တို့ဆိုရှက်တော့ရှက်လာဒီမှာဒီမှာပလက်သေးတဲ့ဆေးတွေပါတယ်ဆိုတော့ဒီမှာကျွန်တော်အိမ်နေဆိုတော့အဲကျွန်တော်ဒါကလေးတွေရားလို့လိမ့်နိုင်နော်ရောင်းလိုင်းလာ
လွန်ခဲ့တဲ့10နှစ်ခန့်လောက်ကအေယာရီတိုင်းဒေသကြီးကပြောင်းရွှေ့လာတဲ့ဥကြုံအောင်ကပြောပြတာဖြစ်ပါတယ်။သူကမိသားစုဝင်6ဦးအတွက်တောက်သုံးရည်နဲ့ချက်ပြုတ်ဖို့ရေကို5ရက်မှ3000ကျပ်အကုန်ကျခံကဝယ်ယူရပါတယ်။ဒေါ်ဝင်းဝင်းမော်ကလည်းဝမ်းမစုံဝင်ထောက်လမ်းမှာနေထိုင်သူတူပါ။သူမရဲ့အိမ်ရှိမှာရေတုံငင်တစ်ခုတူထားပြီးရေတုံကင်မရေကိုတပုံးကို50ကျပ်နဲ့ရောင်းချတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသုံးရည်နဲ့ချက်ပြုတ်ဖို့အတွက်တော့ဝယ်သုံးရပြီးအခက်ခဲတွေရှိတယ်လို့ဆိုပါတယ်
။ဂျိုးပြူရဲ့သုံးချက်တာပြုတ်တာကြတော့အိုက်ရမကောင်းငန်းတမင်းချက်ရင်ဝါတယ်။ရေဝယ်ရတာတခါကျရင်အခက်ခဲဖြစ်တယ်ဝယ်လို့မရဘူး။ဝယ်လို့မရတဲ့အခါကျတော့သူ့ဒီရကိုယူကိုယ့်ဒီရသူယူပေါ့အဲ့လိုမျိုးယူကြဒါမဲ့ဟိုတော့ကတော့ကျွန်တော်တို့ဟိုလိုင်းကမှနေခဲ့တော့အနာစာတွေရားနာရပါမဖြစ်ဘူးဒီလိုရောက်လာမှအရားနာရပါဖြစ်တယ်ဒီလိုကောက်ကရာတို့ရားနာတယ်လေအဲ့လိုမျိုးဖြစ်တယ်ခေါမနေတော့ဘာမှမဖြစ်ဘူးဒီရောက်လာမှဖြစ်တာဒီရောက်မှအိုက်ရေတွေနဲ့ကိုကတော့ဒီရေပဲရှိတော့ဒီရေပဲသုံးရတာပေါ့ဝယ်မသုံးနိုင်ဘူးလေဂျိုးပြေဆိုတာတပုံး150ခလေး5ရောက်နဲ့ရေချိုးဖို့ကအဆင်မပြေဘူးကျော်ဖို့ပြပါလေအဆင်မပြေဘူးအဲကြောင့်အဲတုံငင်လေးကနေတူပြီးတော့အဲရေလေးနဲ့ပဲကိုမဆေးကြောလျှော်ဖို့ရတယ
်။မြေအောက်ရေပေါ်မိခိုနေရခြင်းကရန်ကုန်မြို့မှာတော့အထူးဆန်းမဟုတ်ပါဘူး။ရေအတွက်အခြေခံဆောက်အုံမရှိခြင်းကြောင့်ပိုးသက်ထားတဲ့တန်ရှင်းတဲ့ရေကိုပိုက်နဲ့သွယ်တန်းရယူတဲ့ဝန်ဆောင်မှုကိုရန်ကုန်မြို့ရဲ့၃ပုံ၂ပုံခန့်ကသာရနိုင်ပြီးအဲဒီသူအများစုကလည်းမြို့အတွင်းပိုင်းမြို့နယ်တွေကပဲဖြစ်ပါတယ်။မျိုးရဲ့အစွန်ဖျားမှာရှိတဲ့လိုင်သာယာမျိုးနဲ့တကုံမျိုးသစ်မျိုးနယ်လေးခုလိုမျိုးမျိုးနယ်တွေကတော့ကိုပိုင်ရေရင်းတွေကသာရေရရှိကြပြီးအဲ့လိုရေရင်းတွေကလည်းအစိုးရကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့မကိုက်ညီတာတွေများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့တော်စီပင်သာယာရေးကော်မတီနဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ CHICA တို့ပူးပေါင်းပြီးအပြောင်းလဲတစ်ခုလှုပ်ဆောင်ဖို့ရှိပါတယ်။အဲ့ဒါကတော့ Greater Yangon Water Supply Improvement Project ပါ CHICA မှချင်းငွေဒေါ်လာ126သန်းနဲ့လှုပ်ဆောင်မဲ့နောက်ထပ်ရေစီမံကိန်းဟာကောက်ကိုဝါမြင့်မရေကိုလိုင်သာယာမြို့နယ်အပါအဝင်ရန်ကုန်မြို့ရှိမြို့နယ်တချို့ကိုပေးဝေပေးမှာပဲဖြစ်ပါတယ်။ရန်ကုန်မြို့တော်စီပင်သာယာရေးကော်မတီမှမန်နေဂျာဦးထင်လင်းခါကတော့
ကောက်ကိုဝါမြင့်ကနေပြီးတော့မှဒါမြန်မာနိုင်ငံမှာပထမဦးဆုံးသူကမြေရံနေ treatment လုပ်ပြီးပေးပါတော့။ဒီတော့ကကျတော့ကိုရောဆာဗစ်ဘက်ဆာပါတယ်ဦးကဆာပါတယ်ကမိုးရေစုကန်နေပေါ့။တော့ကားတော့ကျိုးစုလို့ပူကြီးလို့ကျိုးစုဆိုရင်ဟိုကတောင်ပေါ်မှာရှိရတယ်တန်ကြီးသားကလေဒီမှာတော့ဘယ်လိုလဲဆိုတော့ water sheet area တွေရှိတာဟိုသစ်တော် area သတ်မှတ်ထားတယ်သတ်မှတ်ထားပြီးတော့အဲမှာမိုးရေကျလို့ရှိရင်အဲ toilet လက်တက်တွေရတယ်ဘောစီးဝင်လာပြီးတော့မှအခုတော့ဟိုကဘူရာ reservoir ပေါ့သစ်တော် reservoir တွေမှာစုထားတယ်အဲတော့ quality ကလည်းကောင်းပြီလားအေးချိုးတခါလေးရဘူးကိုကကအခုမှတော့ကွန်ဆက်တဲ့ grant ဆရာလာလာချာကွန်ဆက်တဲ့ agreement ဟိုလို့ထိုးပြီးတော့ဒီ data size ဆွဲနေဒီ data size ဆွဲပြီးတော့မှအဲမှာဒီမှာ package တွေပါတော့ဟိုမှာ treatment water treatment plant ပါမယ်ပြီးလို့ရှိရင် distribution pipe line ပါမယ်ပြီးလို့ရှိရင်မြစ်ကိုလမ်းမြစ်ကိုဖြတ်တဲ့ river crossing ပါ160ကာလ160စမ်းပါ ဘန်း60ဆိုလို့ရှိရင်သူကလူတယောက်ကတနေ့ကိုဘာပေါ့ကလာ90လောက်သုံးတာဟောကလာ90ဆိုဒီတရက်90လောက်သုံးတာဟောအဲ့ဒါလူအများကြီးရမှာလေ
ရေသန်းစင်စက်တိဆောက်ခြင်းလုပ်ငန်းကို2020ဇူလိုင်လတွင်စတင်နိုင်မှာဖြစ်ပြီး2025မှာတော့ပြည်သူတွေကိုရေစတင်ပေးဝေသွားမယ်လို့သိရပါတယ်။ဒီသတင်းကတော့ထိုင်းတရားမျိုးနယ်သူမျိုးနယ်သားတွေအတွက်ကြိုဆိုရမယ့်သတင်းပဲဖြစ်ပါတယ်။ဒါပေမဲ့ကိုကျော်အောင်အပါအဝင်တရားမဝင်ကြွကြော်နေထိုင်ကြတဲ့အင်ကြီးနာချင်းတွေအတွက်ကတော့အကျိုးရလက်ကမရှင်းလင်းနေပါဘူး။အစိုးရအရာရှိရဲ့ပြောကြားချက်အရတော့သူတို့ပါဝင်နိုင်မဲ့ပုံမပေါ်သေးပါဘူး
။ရက်ွက်တွေဖြစ်သွားရင်ရက်ွက်တွေအကြီးရမယ်။ရက်ွက်တွေကိုမူတည်ရတယ်ကျောက်ရဲဝမူလီရောသူပါဆိုင်မှုနဲ့ဥပဒေတားပဲပေါ့ဒီလိုဥပဒေကတော့ရေဆွဲပြီးသွားပြီလေဒီဥပဒေတားပဲဥပဒေပါပါတဲ့ဒီ၆တောင်ပုံစံပေါ့အဲ့ပုံစံကိုဖြည့်ပြီးတော့တောင်းဆိုလို့ရှိရင်တော့ရပါလေတောင်းဆိုရင်တော့ဟိုဒီရေကောက်တာတော့ကတော့ဟိုနေရာတည်ရမရှိဘူး floating ဆိုလို့ရှိရင်ကောက်လို့မရဘူးလေအဲ့ဒီမှာဆိုတော့ပတ်မနဲ့တွေ့ထားရတာဟုတ်ပါလေကင်မီတာလည်းတက်ရတယ်ဒီလည်းဟိုခေါက်ခါလည်းဆောင်ရတယ်လေအဲ့လိုဆိုတော့
လိုင်းတရားမျိုးနယ်မှာရေတွင်းတွေဟာစားတဲ့ပါဝင်မှုကြောင့်ပြဿနာရှိနေတာကိုတော့သူကလက်ခံပါတယ်။လူဦးရေတွေကပုံမတိုးလာပြီးမြေအောက်ရေတွေကရောကျလာတာဖြစ်တဲ့အတွက်မြေအောက်ရေကိုပုံမသုံးလေးလေးစားတဲ့ပါဝင်မှုနှုန်းကပုံမများလေးလေးဖြစ်လာမယ်လို့လည်းသူကဆိုပါတယ်။ဆန်းရှင်းတဲ့တောက်သုံးရေရရှိနိုင်မှုကသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတစ်ခုရဲ့အတွက်မဟုတ်ပါဘူး။2010ခုနှစ်မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတန်ရှင်းတဲ့ရေနဲ့ပတ်ဝန်းကျင်ကိုလူခွင့်ရေတစ်ခုအဖြစ်သတ်မှတ်ခဲ့ပါတယ်။ညီလာခံရဲ့ Sustainable Development Goals အရ2030ခုနှစ်မှာလူသားအလုံးဘေးကင်းတန်ရှင်းတဲ့တောက်သုံးရေရရှိနိုင်ဖို့အတွက်အဓိကထားလှုပ်ဆောင်လျက်ရှိပါတယ်။ဘယ်လိုနေအိမ်မျိုးမှမစိုးနေထိုင်မှုဖြစ်ပါစေအစိုးရကရေကောင်းရေတန်ရရှိဖို့လှုပ်ဆောင်ပေးဖို့တာဝန်ရှိကြောင်း WaterAid မြန်မာက Director Shihab Udin Ahmed ကပြောပါတယ်
။ The question iscan we wait not
မေးစရာရှိတာကလိုင်တာကကျွကျွနေရင်တွေအတွက်တက်ရှိတဲ့တောက်သုံးရေသုံးဆွေးရေတွေကိုအခြေခံဆောက်အောင်ပိုင်မြေယာပိုင်ဆိုင်ကြောင်းတဘောတူညီချက်ရရှိပြီးမှလှုပ်ဆောင်ပေးမှာလားအဲ့ဒီလိုလို့တော့မရနိုင်ဘူးလူတယောက်ဘယ်လိုအိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူဒာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ်ဒီကောင်းရတဲ့ညာဖို့အစိုးရတိုင်းမှာကိုတာဝန်ရှိတယ်
။အဲ့ဒီအချိန်မရောက်မချင်းတော့ဝမ်းမဆုဝန်ထောက်လန်းနဲ့ရန်ကုန်မြို့မှာရှိတဲ့အခြားသောရွှေပြောင်းကျူးကျော်ရက်ကွက်များဟာတောက်သုံးရီချက်ပြုတ်ရီနဲ့စေးကြောရန်တန်ရှင်းတဲ့ရီကိုဝယ်ယူနေရအောင်မှာပဲဖြစ်ပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်အိမ့်သက်စုခွန်လန်ဇာနီနဲ့တိုင်ယမ်ဂျင်းစ်တို့ဖြစ်ပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကနေတင်ဆက်ပေးခဲ့တဲ့ဒုအတန်းစီစဉ်ကိုနှาศင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-392-3255 လေးနဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE မြန်မာပိုင်းကနေမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာရီဘက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2020ပြည့်နှစ်မတ်လ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဘက်ကတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရဲ့လေးလိုင်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒဲရဲ့လေးလိုင်းအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့တရမတ်အတွင်းမှာအာနာယအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုတုံးကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်ဆိုတော့2020ပြင်မာကကျွန်တော်တို့ထူထူရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2020ပြည့်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲလိုအခြေအနေမျိုးမှာဟာလာပါတီကဘာတွေလုပ်နေသလဲပါတီရဲ့ရည်တည်ချက်ကကိစ္စရပ်တွေပေါ်မှာဘယ်လိုရှိသလဲပါတီရဲ့မူဝါဒတွေဘယ်လိုရှိသလဲကိစ္စရပ်ပေါ်လာတဲ့ကိစ္စရပ်တစ်ခုချင်းမှာပါတီရဲ့သဘောထားတွေကဘယ်လိုရှိသလဲစသည့်အားဖြင့်ပြည်သူလူထုအနေနဲ့အမြန်ဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာဘက်ကမြင်ပါတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တဦးတည်းထားလိုက်တာကလည်းပဲအလို့အမြတ်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လူမျိုးတောင်းရှိသူကိုပြောခွင့်ရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ပြတူတယ်ထားလိုက်တယ်ဆိုတော့ဒါဟာလူထုအနေနဲ့ပါတီနဲ့ပတ်သက်ပြီးတော့သိရှိနိုင်ခွင့်တင်ကြယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာတရင်းမီဒီယာဆိုတာကလွတ်လပ်တဲ့တရင်းမီဒီယာဆိုတာကအဓိကအခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့ LD ပါတီအနေနဲ့ကပြောခွင့်ပုဂ္ဂိုလ်တူးတဲထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့တိဖို့ရပို့ပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့တရင်းမီဒီယာအခန်းကဏ္ဍကို LD ပါတီကလေးမထားတဲ့လုပ်ရက်တစ်ခုများဖြစ်နေပါသလားဒီလိုမျိုးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့အတွက်အဓိကပုဂ္ဂိုလ်နူဖိတ်ခေါ်ထားပါတယ်ဒီဦးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော်ပဲ့အတွေ့အမှု1ဦးမြင့်ကျော်ပါနောက်ဒီဦးကကျွန်တော်တို့မြန်မာပြည်ထဲမှာအခြေစိုက်ပြီးမြန်မာအရေးစောင့်ကြည့်လေလာဝေဖန်သုံးသပ်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရန်ကုသိန်းဖြစ်ပါတယ်ပါဝင်ဆွေးနွေးသူရှိပါတယ်ကျွန်တော်တို့အတန်ပေးဖို့ဆွေးနွေးထားသူရှိပါတယ်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားသူရှိပါတယ်တက်ရနိုင်ရတဲ့အချိန်တွေမှာတက်နိုင်ဆိုအားလုံးကိုဆွေးနွေးဝင်ရအောင်ကျွန်တော်တို့ကြိုးစားပေးတော့မှာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးတော့ဘယ်နဲ့ဆွေးနွေးသူ2ဦးနဲ့2ဦးရဲ့သဘောထားတွေအရင်နားဆင်ရအောင်ပါကိုမြင့်ကျော်နဲ့ကိုရမျိုးသိအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ကိုမြင့်ကျော်ရဲ့သဘောထားသိကျင်ပါတယ်။ NLD ပါတီကနေပြီးတော့ပြောခွင့်ရပုဂ္ဂိုလ်တူးတွေပဲထားတော့မယ်တူးတွေပဲထားတော့မယ်ဆိုတဲ့သတင်းကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်ကျော်အတွေ့အထိမှာဘယ်လိုများပေါ်လာပါသလဲ
။ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဒီကျေးဇူးတင်ကြည့်လို့တူးတွေထားတယ်ပေါ့။အဲ့ဒီတူးတွေကလည်းဟိုအလုပ်များတဲ့လူတောင်းများတဲ့လူနောက်ကတော့ဟိုအချိန်အားဖြင့်ဆိုရင်ပိတ်ဆုံးဒီနေ့တော့မှာပါတဲ့ဖြစ်မျိုးမှာထားတော့ဟိုသူ့မှာတောင်းရင်ကြည့်ရလုပ်ပြီးကြည့်တယ်။နောက်ကကျမ်းမကြီးကလည်းဒီလိုမှာတောင်းမှရမကောင်းဆိုတော့ဒီချက်ပင်နဲ့တွေ့ရင်တော့သူကဒီတောင်းဝင်ကိုဟိုကြည့်ကြည့်ဝါဆန်းဆောင်မယ်လို့ဟိုမလွယ်ဘူးပေါ့နော်။အဲဆိုတော့သမီးများဒီလိုမျိုးတိတ်မကြောသေးခြင်းလို့ညာခံကြလားပေါ့ဒါကအများကြီးမပြောမပြောမဖြေသေးခြင်းလို့ညာအဲ့လိုကြည့်ရခြင်းနဲ့ဆိုရင်တော့ဟိုမပြောရဘူးဒါပေမဲ့အဲ့လိုရေးခြင်းနဲ့ဆိုရင်ဒါပြမကောင်းလို့ဆိုတော့စားပြီးအတွက်လည်းအကျိုးရှိဘူးနော်။နောက်ဒုတိယအချက်ကတော့လူကြီးရဲ့ပြင်းရခြင်းမှုအတွက်လည်းအကျိုးမြဲလိမ့်မယ်အကျိုးမရှိနိုင်ဘူး။နောက်တစ်ခုဒီခေတ်မှာနာမည်ရှိလာရမှာဒီဘာရေးဖြစ်လာမယ်ဆိုတော့ဒီပေါ်ပေါ်ရှိလာမယ်ဒီပေါ်ပေါ်လိုကာမမြေမှာစားပြီးနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေစားပြီးနဲ့ပတ်သက်လို့လူကြီးကသိကျင်နေတာတွေနဲ့ကျွန်တော်ကျင်သိကျင်နေတာတွေအဲ့ဒီကြတဲ့အမိုင်းပေါ်လာလိမ့်မယ်ဒီမှာပဲမတိုင်ခင်မှာတကယ်ကိုဒီကျေးဇူးဝင်ရှိသူကမီဒီယာတွေနဲ့ကိုတမိတမိကိုချင်းအမိုင်းပေးပြီးချီးကျားမဲ့သူဖြစ်လာလိမ့်မယ်ဒါပေမဲ့အဲ့ဒီလိုအချိန်မှာအခုလိုကြမ်းမိုင်မကောင်းတဲ့လူဟာလာလုံအောင်တောင်းနေတဲ့လူထိတ်ဆုံး တောင်ကြီးသူတို့ပိုင်းကတောင်ကြီးယူတိုင်းယူတာသွားပြီးတော့ဒီတောင်ကြီးကတော့လူနဲ့နေရာနဲ့ဟိုမမှန်မြန်ပေးတောင်ပေးနေမမှန်ဘူးလို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုရမျိုးသိန်းရောအဲ့ဒီတဲ့င်းကိုပထမကြားလိုက်တဲ့အချိန်မှာပထမအဦးဆုံးစိတ်ထဲဝင်လာတဲ့အတွေ့ဘယ်လိုဖြစ်မိပါလဲ
အဲကျွန်တော်ကတော့စိတ်ပြီးတော့ဟိုစိတ်တိုင်းမကြောက်ဘူးပေါ့ဗျာအဲခုနကကိုမြင့်ကျော်ဆွေးနွေးသွားသလိုပဲ2020မှာတကယ်ကိုဟလာရွေးကောက်ပွဲကလည်းရှိနေတယ်နောက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တကယ်နော်ဟိုစင်ကော်မှုတွေချက်တဲတွေနဲ့လည်းဟိုရင်ဆိုင်နေရတဲ့ကာလမှာနော်ပါတီရဲ့အတန်ကိုနော်ပြည်သူလူထုကြားထဲမှာကြေကြေပြန့်ပြန့်ထုံနိုင်မှုလိုတယ်လို့မြင်တယ်နော်အဲ့လိုထုံနိုင်မှုအတွက်ကိုလည်းနော်ဟိုလုံရည်ကန်ရည်ရှိတဲ့နော်ပါတီထဲမှာဟိုလူငယ်ပိုင်းလူအပိုင်းခေါင်းဆောင်တွေလည်းရှိနေတယ်နောက်လွတ်တော်ကိုယ်ကလေးတွေထဲမှာလည်းဒီလိုပြောနိုင်ဆိုနိုင်လုံနိုင်ကြိုင်နိုင်တဲ့ပုံကိုယ်တွေရှိနေရတာနေနော်ဘာဖြစ်လို့လာဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုတူတယ်တတ်မှတ်ရတာလေဆိုတော့ကျွန်တော်လည်းနားမလည်နိုင်အောင်ဖြစ်ရတယ်ဗျ
ဟုတ်ကဲ့ကျွန်တော်တို့အရင်ဆုံးတော့ကျွန်တော်တို့စီကို Facebook Messenger ကနေပြီးတော့အတန်ပေးပြီးတော့ဆွေးနွေးထားသူတူရှိပါတယ်သူကအမေရိကန်ပြည်တော်စီအိုဝါပြည်နယ်ကကိုစိုးတူပါ53စက္ကန့်ရှိပါတယ်ကိုစိုးတူဆွေးနွေးထားတာလေးအရင်ဆုံးနားဆင်ကြည့်အောင်ပ
ါတကယ်လို့ NLD တာပြိုခွင့်ရပါတီပြိုခွင့်တူထားလိုက်တာကြောင့်တရီမင်ဒီယာလောလာခွင့်တိခိုက်မယ်လို့ကျွန်တော်အမြင်ရတော့အဲ့လိုမဟုတ်ဘူးတကယ်လို့ဒါ NLD ကတကယ်ဒီမိုကရေစီစနစ်ကြကြနဲ့သွားချင်နေဆိုရင်တရင်ရယူပိုက်ခွင့်အမရတရီမီဒီယာဒီရလွားလိုက်ခွင့်ရောသူတို့အလေးထားတည်နေလို့ကျွန်တော်ကတော့မြင်ပါတယ်ပြုတ်ခွင့်ရတူထားလို့နှူထားလို့ထိခိုက်မယ်လို့တော့ကျွန်တော်မမြင်ပါဘူးတကယ်လို့တာ NLD ကဒီမိုကရေစီရဲ့အနှစ်သာရကိုခါယူချင်နေဆိုရင်တရီမီဒီယာဒီရလွားလိုက်ပိုက်ခွင့်ပြုတ်ပိုက်ခွင့်ရေးပိုက်ခွင့်ရောသူတို့အလေးထားတည်နေလို့ကျွန်တော်မြင်ပါတယ် US နိုင်ငံမှာလည်းလိုပဲသူတို့တရီမီဒီယာဒီသူတို့ကြိုက်တယ်လို့ကြိုက်တဲ့နေရာမှာကြိုက်တဲ့အချိန်ကျရင် President ကိုတော့မှသူတို့မေးချင်တယ်မေးခွန်းပြောချင်တဲ့မေခွန်းအဲ့လိုမျိုးတွေသူတို့မေးလေးရှိတယ်ပြောလေးရှိတယ်အဲ့ဒါကြောင့်လွတ်လပ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒါက Iowa ပြည်နယ်ကကိုစိုးသူရဲ့ဆွေးနွေးချက်ပါနောက်တစ်ခါကျွန်တော်တို့မိတ်တီလာကဦးစိန်မောင်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်ဆိုတော့မတ်စုမုံရဲ့ဦးစိန်မောင်ဆွေးနွေးချက်ကိုနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူရေးထားတာကတော့2020ပြည့်နှစ်ရွေးကောက်ပွဲနီးလာတဲ့အချိန်မှာNLD ရဲ့အခြေအနေကဘလို့ရှိလဲဆိုတာကိုပါတီကိုလိုလားထောက်ခံတဲ့သူရောမထောက်ခံတဲ့သူတွေကပါသိလို့ကြပါတယ်တဲ့စောင့်ကြည့်လေ့လာနေကြပါတယ်ဒီလိုအခြေအနေမျိုးမှာ NLD ဘဟုကော်မတီဘက်ကပြည်သူတွေရဲ့တောကကိုငြိမ်းအေးစေဖို့ပွင့်လင်းမြင်သာမှုတွေပြုပေးနိုင်မှုလိုပါတယ်တဲ့ဒီအခြေမျိုးမှာဘဟုကော်မတီဝင်တွေကိုနှုတ်ပဲတာရုတ်သိမ်းတာရက်စဲတာအနာပေးတာတွေမဖြစ်သင့်ပါဘူးအကယ်၍လိုအပ်လို့လုပ်တယ်ဆိုရင်လည်းဘလို့ကြောင့်ဘာကြောင့်ဆိုတာပြည်သူကိုအသိပေးသင့်ပါတယ်တဲ့ဒီလိုအဖြစ်မျိုးကိုမီဒီယာတွေကပိုစိတ်ဝင်စားတယ်ပိုသိချင်တယ်ပြည်သူကိုအဖြစ်မှန်တင်ပြလို့ကြပါတယ်တို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်တီလာကဦးစိန်မောင်ပါခင်ဗျတော့တိုင်းဆိုနေမဲ့တော့ရှင်တို့ခါလေးတစ်ဆယ်တစ်ပဲဖိတ်ခေါ်လိုက်ပါမယ်သူကတော့မလေးရှားနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းဆွေးနွေးလို့ရပါပြီ
။အော်ဟုတ်ကဲ့ဗျာကျွန်တော်ထင်တာတော့ဟောပေါ့နော်ဒီမိုကရေစီလို့ပြောပေမဲ့ NLD လုံနေတာကတော့တပါတီစနစ်ကိုသွားနေသလိုဖြစ်နေတယ်လို့ထင်ရတာပေါ့နော်။အားကြောင့်လဲဆိုတော့စတဲ့ခါကဟိုချိုးမြင့်သိန်းနဲ့ဟောပေါ့နော်ဟို11ကဟိုဆိုင်ဆရာကြီးတို့ဖြစ်တဲ့အမှုကိုကြည့်ပြီးတဲ့နောက်ပိုင်းမှာခြေရက်တွေကိုတေချာကြည့်လိုက်လို့ရှိရင်အခုနောက်ပိုင်းမှာမြင်ရတဲ့ရန်ကုန်တိုင်းအစိုးရရဲ့လုံပြီးလုံဟန်နေအားလုံးကအလွဲတော်တော်များများကိုတွေ့ရတဲ့အခါကျတော့မီဒီယာကိုလိလိရှုခဲ့ပြီးတဲ့နောက်ကိုထင်လို့လုပ်တယ်ဆိုတဲ့ဘိုင်းမျိုးဖြစ်တာပေါ့နော်အခုလည်းထပ်ပြီးတော့ဟလာဟိုလှုပ်ရှားမှုကတမျိုးပြောင်းသွားတယ်ဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ဟုတ်တော့ပြည်သူတွေမကြိုက်တဲ့မာဆာလာစနစ်ကိုပြန်သွားနေတယ်လို့ပဲထင်ပါတယ်
ကဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဆိုတော့ကိုမြင့်ကျော်ကြီးကျွန်တော်တို့ပြောတာတွေဆွေးနွေးတာတွေနားထောင်နေတယ်ခေါင်းတော်မှာအတူတူပေါ်လာတာကတတော်စော်မြင့်မောင်ကခုနကကိုမြင့်ကျော်ရောကိုရံမျိုးမျိုးဆွေးနွေးတယ်ထင်ပါတော့တတော်စော်မြင့်မောင်ကအလုံများတဲ့လူပဲဖြစ်တယ်ကျမ်းမာရေးမကောင်းနေဘူးလေဖြစ်တဲ့အပြင်ဒေါက်တာစော်မြင့်မောင်ဒီမီဒီယာ friendly ပေါ့ကျွန်တော်တို့ဒါမီဒီယာစကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိဆက်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမြင့်ကျော်
အော်ဒီမော်မီမှာတော့ဟိုအဲ့လိုမျိုးရည်ချင်းမျိုးတော့မရှိဘူးပေါ့။ဟိုအချိုးကြီးနဲ့မဟုတ်တယ်လို့ကောင်းကြံပေးမှာဒီကျေးဇူးတင်ချစ်တယ်မယ်။ဒီလိုတင်တော်တဲ့ရည်ချင်းချစ်တဲ့ဒီရောမဟုတ်ဘူး။အဲ့ဒါတော့ကျွန်တော်ဟိုတစ်ခါလေးမှစိတ်ခံစားခြင်းနဲ့ပြင်ပြီးတော့ဟိုပြောတာကြီးတယ်။တစ်ခါလေးဟိုဒါကတော့ချက်ပြတယ်ကြီးတယ်။ဆိုတော့အဲ့ဒီဟာလေးကတကယ်တမ်းကျတော့ဟို
ကျောင်းဆိုရင်ကြည့်လို့ကောင်းတယောက်ရဲ့အရေးချင်းရောမဟုတ်ဘူးပေါ့နော
်။ဟုတ်ကဲ့။
တခြားတာဝန်တွေရှိမယ်တခြားအလုပ်တွေရှိမယ်အဲ့ဒီဟာတွေရဲ့ပြည်သူမှုတွေရှိကောင်းရှိမယ်။အဲ့လိုမျိုးရှိတဲ့ဒီလိုဟိုသွားပြီးတော့ဒီတာဝန်ပေးတာကိုကရွေးကားနေလေဆိုကျွန်တော်တို့အဲ့လိုပဲမြင်တယ
်။ဟုတ်ကဲ့။ကိုရံမျိုးသိင်းရောသဘောတူနိုင်လားကိုမြင့်ကျော်ဆွန်လေးချက်ကို
။ကျွန်တော်မြင်တာလေဒီဒီကျွန်တော်ဗန်လေးတိုင်းဒီဇာတ်ဝင်ကြီးချုပ်တော်ဆောင်မြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတာဝန်လည်းယူထားတယ်။ဟောပါတီတာဝန်လည်းယူထားတယ်။ဟောပါတီမှာလည်းပဲတကယ့်ဟိုဟိုဒီနံပါတ်1နေရာမျိုးယူထားတဲ့ခါကျတော့ဒီအလုံးရဲ့ဝင်တော့ဝင်မိုးကအင်တာနက်မှာကြီးမားတဲ့ပုံစံတူဖြစ်နေတယ်။
တိတ်မှန်တော့ပေါ့။
အဲ့ဒီခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟောအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။နောက်ပြီးတော့ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြည်ကြည်လည်လည်ပေါ့လေနားလည်သဘောပေါက်ပြီးတော့နော်တကယ့်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုပြည်သူလူထုစီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟလာကြားထိုးပြီးပို့ပေးနိုင်မဲ့အနေထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားသင့်တာကတကယ်လုံးရည်ကံရည်ရှိတဲ့ဥပမာလူငယ်ပိုင်းလူလတ်ပိုင်းခေါင်းဆောင်တွေကိုတော့ဒီနေရာကိုတင်ပေးဖို့လိုအပ်တယ်တော့ဖြစ်နိုင်ရင်ဥပမာတယောက်မဟုတ်ရင်လည်းနှစ်ယောက်သုံးယောက်အဲဒါမျိုးတင်ပေးပြီးတော့တော့လုတ်ကွင်းကင်ခွင်းနေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျှောက်ကန်တင်မြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ကကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လကားမေးတာမဟုတ်ပါဘူးကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာတော်စော်မြင့်မောင်နဲ့ကျွန်တော်တွေ့ဆုံမြင်ခွင့်ရဖို့ကြိုးစားခဲ့ပူပါတယ်ဒါကျွန်တော်ကိုတွေ့ဆုံမြင်ခွင့်ပေးခြင်းမပေးခြင်းကအဓိကမကြပါဘူးသူအနေနဲ့ပေးလို့ရတယ်မပေးလို့ပဲနေလို့ရတယ်ဒါပြဿနာမရှိပါဘူးဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးဒါတော့တော်စော်မြင့်မောင်ကမီဒီယာတွေနဲ့မတွေ့ချင်းဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်ဒါကိုကြည့်မယ်ဆိုရင်တော့ media friendly ဟုတ်မှုဆိုတာကအတော်မေးခွန်းထုတ်စရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်မေးတာပါဗျဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဥကြော်ဇန်အောင်ဆိုတဲ့ဒေါက်တာရှင် email နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်အဲ့ဒါငန်းလောင်ကဖတ်ပြပါနော
်ဟုတ်ကဲ့ပါရှင်တည်င်းလွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီပြောရေးဆိုခွင့်ရှိသူနှစ်ဦးစီကနေတနိုင်ကလုံးတစ်ယောက်ထဲအနှင်းခံရသူကလည်းဝင်းကြီးချုပ်ကျမ်းမာရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါနေသလားမီဒီယာတွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အတင်းထိုးစစ်ကိုတော့မကစားနိုင်မနဲ့ခံဆက်ပြက်ပြီးတော့ပွဲချိန်ပြည့်စုံအောင်တိတ်ခါမကြအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ပြိုင်ပွဲမှာ25ရာခိုင်နှုန်းလောက်သာပြန်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်တဲ့ကျွန်တော်တို့လည်းဘောလုံးသမားတွေတော့မှမန်နေဂျာကအဲ့လိုတော့ပြန်မပြောရဘူးထင်တယ်ဗျထားပါတော့လေနောက်ထပ်ဆွေးနွေးမယ့်သောရရှင်တူဖိတ်ခေါ်ရမယ်ဒီလိုင်းကနေပြီးတော့မန္တလေးမြို့အဲမန္တလေးတိုင်းဝန်တွင်းမြို့ကဥချင်းမြင့်ပါဥချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်ကအခုလိုပြောရေးဆိုခွင့်ကျွန်တော်တို့တယောက်တည်းကန့်သက်လိုက်တာအလဲကျွန်တော်တို့အချိန်ကအချိန်ကြီးရခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီမျိုးဒီဘဝမရသေးပါဘူးကျွန်တော်တို့ပါဠိတရားလည်းမြောင်မြောက်စွာရှိပါတယ်ပြောရေးဆိုခွင့်ရှိတဲ့လူကအများကြီးထားလိုက်ရင်ဒီလိုအထိပယ်တွေကတော့ဒီလိုတုံတုံအထိပယ်တွေကတမျိုးကောင်းရင်ဟိုရွဲပါပါမှလည်းစိုးရတယ်ဆရာအဲကြောင့်မလို့ကျွန်တော်တို့ကတော့ဟိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရုပ်ောက်ပွဲကလည်းနီးလာပြီကျွန်တော်တို့တရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်တခြားပြိုင်ဘက်ပါတီတွေကလည်းဆက်ညက်ကတ်တွေကလည်းရှိတယ်ဆရာ
ဟုတ်က
ဲ့အဲ့ဒါလေးလည်းရှောင်ကြားတဲ့ပေါ်လေးလို့ကျွန်တော်ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုမြင့်ကျော်ဦးချစ်မြင့်ဆွေးနွေးချက်ကိုကိုမြင့်ကျော်ဘယ်လိုသဘောရလဲကိုမြင့်ကျော်ကြားလားကိုမြင့်ကျော်လိုင်းကြားရတယ်ထင်ပါတယ်ကိုမြင့်ကျော်ကြားလားအော်ကိုမြင့်ကျော်လိုင်းကြားသွားပါတယ်ဆိုတော့ကိုရမျိုးသိန်းကခုနကတော့ဦးချင်းမြင့်ဆွေးနွေးချက်ကိုရမျိုးသိန်းကောင်းကောင်းကြားလိုက်ရပါလား
ကြားလိုက်ပါဗျာ
ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုသဘောရလဲဦးချင်းမြင့်ဆွေးနွေးချက်ပေါ့အ
ဲကျွန်တော်အမြင်ကတော့ဟိုလက်ရှိအချိန်ဒီမှာသူကသိပြီးတော့အစိုးရကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်အဲနောက်တစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေကျွန်တော်တို့သတင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးတောင်းတဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရမဖြစ်ခင်ကာလကနော်ဆက်ဆံရေးပုံစံနဲ့ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တောင်းတနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီမှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်အမြင်ကတော့သတင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါဆိုတော့နောက်တစ်ခါကျွန်တော်တို့သောရရှင်ဒူဘယ်တစ်ဆက်သေးဖိတ်ခေါ်လိုက်ရအောင်ပါသူကထိုင်းနိုင်ငံက ကိုတီးလဲမှုကိုတီးလဲမှုဆိုနေပါခင်ဗျာကိုတီးလဲမှုကိုတီးလဲမှုလဲလိုက်ကိုတီးလဲမှုကြားလား
တယောက်မကောင်းရင်တယောက်ကရင်ပြောဖို့လိုတယ်ဒီကလူတယောက်ကိုပြောတော့စီးနဲ့ဝါနဲ့မကိုက်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်ဒီအဖွဲ့ကြီးဒီနော်လူကြည့်တော့လားအဲ့ဒါကျွန်တော်ခုပြောချင်တယ်နောက်ပြီးတော့ကျွန်တော်နေရာပြောချင်တယ်2020เนาะယူကပွဲမီးကြီးဆိုတော့เนาะတိုင်းသားပြည်သူတွေနဲ့တိုင်းသားရဲ့ခေါင်းဆောင်ပေါ့များလူတော်တဲ့မှာရောက်အောင်เนาะလူတော်တဲ့မှာတိုင်းသားခေါင်းဆောင်များများရောက်အောင်เนาะကျွန်တော်တိုင်းသားပြည်သူတွေအနေနဲ့เนาะကျွန်တော်တိုင်းသားခေါင်းဆောင်တွေလူတော်တဲ့မှာရောက်အောင်ဆိုရင်เนาะတိုင်းသားခေါင်းဆောင်တွေကိုเนาะနဲပုံပြီးတော့ပြည်သူတွေအနေနဲ့ထည့်ကြပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
ာ။ကိုတိလက်မူကကျွန်တော်တိုင်းရဲ့လီလိုင်းမှာလာပြီးတော့မဲဆွဲတာပေါ့ဟုတ်လားကိုတိလက်မူ။အဲ့လိုတော့မလုပ်ပါနဲ့နော်ကျွန်တော်တိုင်းရဲ့လီလိုင်းကမဲဆွဲရမယ့်နေရာတော့မဟုတ်ဘူးဗျ။ဒီဆွေးနွေးမဲ့အကြောင်းအရာကိုတော့ဆွေးနွေးပေးဖို့ကျွန်တော်မေတ္တာရက်ခံပါတယ်။မဲဆွဲတာတော့ဂျန်တဲ့နေရာမှာလုပ်ပါလို့ကျွန်တော်မေတ္တာရက်ခံပါတယ်ခင်ဗျာကိုတိလက်မူဆွေးနွေးပေးတာကျေးဇူးတင်ပါတယ်။ဆိုတော့ကိုမြင့်ကျော်လည်းအခုပြန်ရောက်လာပြီ။ဆိုတော့ကျွန်တော်ကိုမြင့်ကျော်ကိုရံမြို့သွေးရောဒီမေကုန်းလေးကျွန်တော်မေးချင်တယ်။ဒီခုနကတော့အလုရှုပ်တယ်ပေါ့ဗျာ။အညီချုပ်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်အလုရှုပ်တယ်။ဒါတော့အလုရှုပ်တာပေါ့။တာဝန်ကြီးကြီးယူထားသူမှလည်းများတော့အလုရှုပ်ကြတာပါပဲ။ဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတိဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုရဲ့တစုပ်တစ်စိတ်တစ်ပိုင်းအဖြစ်တာဝန်တစ်စိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်တင်တာမဟုတ်ဘူးလားခင်ဗျာ။ဒါကလည်းပဲအလုပြောရရင်တော့ job description ပေါ့အလုထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော်။
ဟုတ်တယ်ဟိုကျွန်တော်မြင်ပြောရင်တော့ဒီလိုຢာလေးမျိုးကပါတီထိန်းချုပ်ကတင်းနှစ်သုံးနှစ်မှပါတဲ့၄-၅ပြည်ပေါ့လေအဲ့လောက်မှပါတဲ့လူကမယူသင့်ဘူးဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်တွေကြီးတယ်နောက်တစ်ခါတခါတင်းရမ်းမှာစကားမှားခဲ့ရင်တော့အဲ့ဒီဟာရဲ့ပတ်ရောက်မှုကကြီးနိုင်တယ
်
ဟိုသူကစကားပြန်ပြန်ခက်လိုက်မယ်ပေါ့နော်အဲ့ဒီလိုတာဝန်မျိုးကိုဟိုအလေလိုက်ရဲ့အထက်နားလောက်ကသူကိုတောင်းပေးတယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိရင်လည်းဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးသူသိသေးတဲ့ information တွေကိစ္စရပ်တွေကိုအဲ့ဒီလူကိုပါတီရဲ့တာဝန်ရှိတဲ့လူတွေကအသိပေးတာပို့လို့လေအဲ့ဒါကဟိုလုံထုံးဟိုလုံယုံလုံဆင်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအဲ့ဒီရောက်ကအဲ့တာဝန်ပဲလုံဆင်တယ်တခြားပါတီမှာတခြားဘာတာဝန်မှဟိုမလုံဆင်ဘူးဒီပြည်သူဝင်ရှိသူဟိုသူ့ရဲ့ရာတွေကလည်းဟိုထိတ်တုံးကမဖြစ်သင့်ဘူးပေါ့နော်နောက်ကတော့ဒီကံရလို့အဖြစ်မျိုးမှာလေဟိုပြောရေးစုံဝင်ရှိတဲ့ဟာကိုသူတို့ပြောရေးစုံဝင်ရှိတဲ့ ਨੇ ပဲကန့်နှက်ပြီးထားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်အခုကတော့တနိုင်ငံလုံးကိစ္စအားလုံးတော့မြင်းမြင်းကိုသွားတယ်ဆိုတဲ့ဟာလေတကယ်တမ်းကျတော့ရေးချင်မှမဖြစ်တဲ့ဟာမျိုးလေးကျွန်တော်ထင
်ဟုတ်ကဲ့ပါကိုမြင့်ကျော်ကိုရမျိုးသိန်းကရောခုနမျိုးကဘယ်လိုမြင်လဲ
အဲကျွန်တော်လည်းခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စေတော့အာဏာရပါတီပဲဖြစ်စေနိုင်ငံရေးပါတီတွေပဲဖြစ်စေကျွတ်တော်တွေပဲဖြစ်စေတော့သတင်းမီဒီယာတွေနဲ့တော့ပုံမှန်လင်းလင်းပေါ့လေတော့ဟိုထိတွေ့ဆက်ဆံပြီးတော့အများပြည်သူကိုသတင်းတွေအချိန်နဲ့တပြေးညီသိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်
election အချိန်တွေအထိတော့အစိုးရရောတော့လွတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့အဲသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှင်သူဖိတ်ခေါ်ပါမယ်အမေရိကန်ကပဲကိုလှမောင်ပါကိုလှမောင်ဆွေးနွေးပါခင်ဗျာ
ဟောခေါ်ပြီးတာကျေးဇူးပါဗျာအာအရသကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ရုပ်သားဟိုညာလဲချက်တာအခုပြောတဲ့လူတွေတော်များချက်တန်းခဲ့တယ် energy ရဲ့ဟိုအစိုးရမဖြစ်ခင်ကာလဟလာအရင်တော့ဆိုဦးလင်းတယောက်တည်းပြောရတယ်ဦးအောင်ရှိတော်ပြောခွင့်မရှိဘူးဦးအောင်ရှိလည်းမပြောဘူ
းအဲကိုလာမောင်ကျွန်တော်တခုတော့ဖြတ်ပြောမယ်ကျွန်တော်တခုတော့ဖြတ်ပြောမယ်ဦးလွင်တို့ဟလာဦးအောင်ရွှေတို့ခင်တဲ့ဒီခင်တဲ့တော့မထူတော့ဘူးတော့ကိုလာမောင်ဒါတော့အတိအမှတ်ပြူပါမယ
်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဦးမြင့်သိန်းနဲ့ဟိုဦးညံဝင်းဆိုရင်ဦးညံဝင်းပြောခွင့်မရှိဘူးညဦးမြင့်သိန်းပဲပြောရတယ်နော်အခုကကျွန်တော်ပြောချင်တာကဒီလိုပါကိုကျော်သိန်း
ဟုတ်ကဲ့
ဟိုဒေါက်တာဇော်မြင့်မောင်ပြောတဲ့ဆိုတာကတော့အမှန်ရှိရသောပြောတဲ့လူတွေလို့ပါဟိုရှင်းပါတယ်စိတ်မပြောချင်လို့ပေါ့အဲ့မှာ NDR ပြန်ကြားရေးကိုလည်းမေ့မထားပါနဲ့။ NDR မှာပြန်ကြားရေးရှိပါသေးတယ်။နောက်တစ်ခုကသွားပြောသလိုပဲတာဝန်အကြီးဆုံးမဟုတ်သေးပါဘူး။နော် NDR မှာ Kitchen Cabinet ဆိုရက်ဟိုဥညာဝင်းတို့ဟိုဥဝင်းဖိန်တို့စတဲ့ဥအောင်စတဲ့လူတွေရှိပါသေးတယ်။အဲ့လူတွေမေ့လည်းရပါသေးတယ်ဗျာ။အဲ့တော့ကျွန်တော်ပြောချင်တာကတော့ဟိုစိတ်အရေးကြီးပါဘူး။မီဒီယာကအရေးကြီးတယ်ဆိုတာမှန်ပါတယ်။ဘုပြောရေးစုဝင်နဲ့ပတ်သက်ပြီးတော့ ဟိုပြောတာရင်းကျူအောင်ဟိုပါဟိုရန်ကုန်တိုင်းတိုင်းဝန်ကြီးချုပ်တွေပါတယ်လည်းပြောနေကြတာပါဗျာဒေါက်တာဆန်းစုကြည်မင်းဒေါက်တာဆန်းစုကြည်ပြောနေတာရှိပါတယ်ဟိုအင်တာဗျူးတာမဟုတ်ပဲရှိတာပါအခုကကျွန်တော်ပြောနေတာဆိုတော့မီဒီယာလွတ်လပ်ခွင့်ဆိုလို့အခုမနေ့ကပဲဟိုအမျိုးသမီးတယောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာနဲ့ဝိုင်းပြီးတော့လုပ်တာအားလုံးပါပို့မဲ့လူတော့မရှိတော့ဘူးအဲ့လိုမျိုးပေါ့အစိုးရကဥတည်နေတယ်လို့ကျွန်တော်ပြောချင်တာကမီဒီယာ
ဟုတ်ကဲ့ကျေးဇူးပါကုလားမောင်အစိုးရမီဒီယာအများစုကအစိုးရကိုဥတည်နေတယ်ဆိုတဲ့အမှတ်ချက်စကားကိုလည်းပဲကျွန်တော်မှတ်သားထားပါမယ်ကိုအမြင့်ကျော်ကိုရမျိုးသိရင်ဆိုတော့ကိုလမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်အရေးကြီးတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတော့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ကျွန်တော်မြင်မှာတော့ပြောခွင့်ပေးတိုင်းတော့ဟိုစောစောပြောသလိုပဲဒါတော့ကျွန်တော်မြင်မှာမလို့အချင်းချင်းဆင်းလိုက်မှာဒီနေနဲ့တိုင်းဒီမှာလည်းပြောခွင့်ပေးတိုင်းအဲ့ဒီဟာကစောစောပြောတဲ့ဟာပြဿနာအကြီးမဟုတ်ဘူးနောက်ဆိုတခြားသူတွေကလည်းပြောခွင့်တတ်မှတ်ပေးတိုင်းတော့သူ့နယ်ပယ်နဲ့ပတ်သက်တဲ့ဟာမျိုးပြောခွင့်ပေးတိုင်းတော့ဟိုအဲ့ဒီကိစ္စဟိုကြေညာမဟုတ်ပါဘူး။ဒါပေမဲ့ဒီကိစ္စ2015အတွေ့အကြုံရရေကောက်ပွဲမတိုင်ခင်မှာလည်းအဲ့ဒီလိုပဲပြောစုခွင့်ရှိတော့ဘသူကလွဲရင်ဒီရေကောက်ပွဲနဲ့ပတ်သက်ပြီးမပြောရဆိုတဲ့ဟာမျိုးရှိတော့ဒီအတွေ့အကြုံမျိုးက2015မတိုင်ခင်အခြေအနေမျိုးကိုလည်းစဉ်းစားရုံမှတော့ဖြစ်နေတော့ဟိုမပြောစီခြင်းလို့ပိတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်ချက်ချမိတာပေါ့နော
်။ဟုတ်ကဲ့။
ဆိုတော့ဒီကိစ္စကတော့ဟိုလူလူရဲ့တရင်လို့လက်ခွင့်တဲ့ဟိုမီဒီယာရဲ့လက်ခံတဲ့ကိုလူလူတတိယတိမှုရောင်းနေမှာနဲ့ပါတီအတွက်အကျိုးရုံမှာကျွန်တော်ထောက်ပြတာပ
ါဟုတ်ကဲ့ကိုရံမျိုးသိရင်ကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြီးအောင်လုပ်နေတယ်ဆိုတော့အမှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
အဲကျွန်တော်ကတော့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ပြီးတော့အကြိုက်ဆောင်ပြီးတော့ဘယ်လိုလဲအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ဖဲနေပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးအဲတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအခြေအနေမှာအလားရွေးကောက်ပွဲလေးအင်တာမှနီးကပ်နေတဲ့အခြေအနေမျိုးမှာဒီပါတီရဲ့လိုအပ်ချက်ကိုပွန့်ပွန့်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီခေါင်းဆောင်တွေအနေနဲ့အလေးနဲ့သာစဉ်းစားပြီးတော့သုံးသပ်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တော့ပါတီဟာအမြဲတမ်းအလားပြည်သူလူထုနဲ့ထိတွေ့ပြီးတော့တရင်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့တရင်တူတွေတရင်အမားတွေဟလာလုံးကြံတရင်တွေရဲ့ဂျန်ကနေလေအဲကာကွယ်နိုင်မှာဖြစ်ပါလေ။
ဟုတ်ကဲ့ခင်ဗျ။အဲ့တော့မဆမှုရင်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်ကအမေရိကန်ပြည်တော်စုကမောင်တက်တရရဲ့ဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတဲ့တမတ်သားတွေကတမတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြအောင်ဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုကြောင့်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုထားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားတွေကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအေကံမလွဲပါတဲ့ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်စာတယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားအယွင်းတွေနည်းနိုင်အောင်လို့ထိမ့်ချုပ်လိုက်ခြင်းဖြစ်ဟန်တူဝတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်။
ဟောင်းတက်တရရဲ့ဆွေးနွေးချက်ပါခင်ဗျာ။အခုကျွန်တော်တို့တော်ရရှင်တယောက်တည်းဆွေးနွေးမယ်တော်ရရှင်တယောက်ကြံပါတယ်။မြန်မာပြည်ကကိုလေးမောင်ပါ။ကိုလေးမောင်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့။ဟယ်လို
ဟုတ်ကဲ့ပြောပါခင်ဗျာ
။ကျွန်တော်အရင်ကတော့ပြောချင်တာကတော့ဒီတမျိုးမျိုးတယောက်နော်ပြန်ကြားရေးထားပြီးဖို့ကျွန်တော်ပြောစီချင်ပါတယ်လို့။ဒါပြည့်လဲဆိုတော့ပါတီအနေနဲ့ LND ပါတီအနေနဲ့ကတော့ဖြစ်ခဲ့မဲ့2020မှာတော့လက်လာပါမကောင်းဘူးလို့ကျွန်တော်ထင်ပါတယ်လို့
ဟုတ်ကဲ့ကိုလင်းမောင်ရဲ့ဆွေးနွေးချက်မှာတော့တမျိုးကိုပြောက်ပြန်ကြားထားပေးပါဆိုပြီး NLD ကိုပြန်ကြားပါတယ်နောက်ထောင်နေသူတွေထဲမှာ NLD တာဝန်ရှိသူ NLD ပါတီဝင်စသည်အားဖြင့်ရှိတယ်ဆိုရင်တော့ဒီဆွေးနွေးချက်ကိုကြားမယ်လို့ထင်ပါတယ်ဆိုတော့ကိုမြင့်ကျော်ဝင်မှုသိကျွန်တော်တို့အချိန်နည်းနည်းကြံပါသေးတယ် NLD ပါတီတက်လာအနာရပြီးတော့အစိုးရဖွဲ့လာပြီးတဲ့နောက်ပိုင်းမှာပေါ့နော်အော်ဒီမတိုင်ငယ်ကကတော့အစောပိုင်းဆွေးနွေးချက်တော့ပြန်လေပါပါတယ်ဒီဦးမြင့်သိန်းတို့ဦးညံဝင်းတို့ဟလာတောက်လျှောက်ပါဒီအရင်ပိတ်ထားတဲ့ခစ်ပေါ့နော်အာနာယပါတီခစ်မဟုတ်တဲ့အချိန်တုန်းကတကယ်ကိုဟိုမေးတာဖုံးဆက်တာဖုံးဆက်တယ်ဆိုရင်ဖုံးဆက်တဲ့အချိန်တိုင်းမှာတောက်လျှောက်တိုင်းခံဖြေပေးခဲ့တဲ့သူတွေပါတောက်လျှောက်ကိုဟိုလုတ်ပေးတယ်ဖြေပေးတယ်ဆိုတာကျွန်တော်တို့လုတ်ခဲ့တဲ့လူတွေအားလုံးသိပါတယ်တိတ်ကိုဟိုပြုတ်မေးရမြန်ရတာအင်မတန်ကိုအဆင်ပြေပါတယ်လွယ်လဲလွယ်ကူပါတယ်ဒီနောက်ပိုင်းမှာအဲ့လောက်အဆင်ပြေလွယ်ကူမှုမရှိတော့တော့တေးကြပါလေရှင်းရှင်းလေးပါဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာတမရတော်လကောင်ဒေါ်ဆန်းစုကြည်တော်လကောင်တင်းစားရှင်းလင်းပွဲလုပ်တာတခါမှမရှိပါဘူးနောက်တစ်ခုကကိုလမောင်နှုတ်ပြောတဲ့အထဲမှာပါပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်ကျွန်တော်တိတလောက်သတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေနဲ့အင်တာဗျူးပေးတယ်အင်မတန်ကိုနဲပါတယ်ဒေါ်ဆန်းစုကြည်ပဲဖြစ်ဖြစ်တမရဦးအမြင့်ဆိုရင်အခုချိန်ထိမရှိသေးပါဘူးဆိုတော့ NLD ပါတီသည်လက်ရှိအစိုးရသည် NLD ပါတီသည်သတင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအတိမတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမြင့်ကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်ညီကြရင်တော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်မြင်နေဒီ2016နောက်ပိုင်းပေါ့နော်ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာဏာရပါတီမဖြစ်ခင်မှာရောဒီနိုင်ငံပိုင်းမီဒီယာကိုတုံ့ချခွင့်မရခဲ့ဘူးပေါ့နော်အဲ့ဒီနိုင်ငံပိုင်းမီဒီယာကိုအာဏာရှိတဲ့ဆိုရတုံ့ချနေတော့အခုဒီ2016ဒီအာဏာလွှဲပြောင်းရယူပြီးတဲ့နောက်မှာတော့ဒီနိုင်ငံပိုင်းမီဒီယာကနေပေးနေတဲ့သတင်းကိုပဲပေးမယ်ဆိုတဲ့တို့တော့ဒီနေရာမှာဟိုလူလူကသိနေတာရောမီဒီယာကမေးနေတာရောဆန်းကျင်ပဲဟိုဘယ်လိုခေါ်မလဲဟိုတချို့တော့ဆန်းကျင်ပဲအယူဆရောအဲ့ဒါမျိုးတွေကိုပြန်ချင်းလိမ့်မယ်နှလန်းသွားလို့ဟာမျိုးကဟိုတကယ်ကိုယော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နေနဲ့အခုကနိုင်ငံပိုင်းမီဒီယာကိုကင်တာပြီးတော့အဲ့ဒီအနေဟို one way information ပေးမယ်လို့အယူဆနဲ့အဲ့လိုမျိုးဖြစ်နေတော့ဒါကြောင့် interview တွေတိုင်းမပေးဘူးလို့ကျွန်တော်တော့ concept ချတယ
်ဟုတ်ကဲ့ကိုရမျိုးသိရရောဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီကြွေးကြော်တံပေါ့တောင်းလဲချိန်တံပြီးဆိုတာတကယ်တမ်းကအဲ့ဒီတောင်းလဲချိန်တံပြီးဆိုတဲ့ကြွေးကြော်တံရဲ့နောက်မှာပေါ့တကယ်အပြောင်းလဲတွေကိုနော်ဖော်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီမှာပြည်သူတွေနဲ့အထူးကပေါ့လေတိတာမြင်သားတဲ့အပိုင်းဆိုရင်ဥပမာကျွန်တော်တို့သတင်းစာတွေရေဒီယိုရုံးမြင့်တန်ကြားတွေရဲ့နော်ဒီသတင်းဖော်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီပို့ဆောင်တဲ့ပုံစံတွေဟာပြောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်ထိုင်တဲ့လက်ရှိအခြေအနေကတော့အမြင်တွေတွေ့နေကြားနေရတဲ့လောက်ကတော့တော့စေအစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလေလေဖြစ်နေတာမျိုးတွေ့ရတဲ့အခါကျတော့အလက်ရှိအစိုးရဒီပင်လျင်နော်နောက်လက်ရှိအာဏာရပါတီဒီပင်လျင်နော်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ဟာနားလည်မှုသိမြင်မှုအဲဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုတိုင်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာသတင်းရှင်တယောက်ကမိသားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်ကြောင့်တော့သတင်းရယူပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုဖိနှိပ်ထားလို့မရဘူးဆိုတာကိုလည်းပဲကျွန်တော်ပြောချင်ပါတယ်ပြန်လိုက်ဆွေးနွေးပြတဲ့ကုမြင့်ကျော်တော်ရံမျိုးသိမ်းဒါရဲ့ပအဝင်ဆွေးနွေးကြသူတွေ email ပို့အတန်ပို့ဆွေးနွေးသူတွေအထူးသဖြင့်နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
စီစဉ်တင်ဆက်သူကိုကြကြသိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တစ်လှည့်ပြောပြပေးပါရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနှစ်ဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကတောက်ကြားနေမှာပြောပါရယ်။အဲ့ဒီလူနှစ်ဦးစလုံးပြည်ပကိုခီထွက်ခွာခဲ့သူတွေဖြစ်တယ်လို့လည်းပြောထားပါရယ်။ဘောဝတ်ကောင်တီထဲမှာလည်းတန်တဲ့လူနာနှစ်ဦးတွေ့ထားတယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကပြောပါရယ်။အီရန်နိုင်ငံမှာတော့လွှတ်တော်အမတ်သူဟာနိုဘယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ဒီကနေ့သေဆုံးသွားတယ်လို့အီရန်အစိုးရပိုင် IRNA သတင်းဌာနကပြောပါရယ်။တဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအတော်များများဖြစ်နေတဲ့အီရန်တာဝန်ရှိသူတွေကတဲကတယောက်ဖြစ်ပါရယ်။အသက်55နှစ်အရွယ်ရှိတဲ့ Fatim Rabah ကွန်ဆာဗေးတစ်ထိပ်တန်းလွှတ်တော်အမတ်သူဖြစ်ပြီးတော့မကြာသေးခင်ကပဲတဟရန်မြို့တော်ကနေလွှတ်တော်အမတ်ဖြစ်နေရွေးကောက်ခံခဲ့ရတာဖြစ်တယ်လို့လည်း IRNA သတင်းဌာနကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျွော်မှာရိုင်ဂျာဆဲဦးသက်ပြခံရမှုသတင်းရေးသားခဲ့ကြတဲ့ Writers သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်တွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂယုံချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတောက်ကြားနေကတွေ့ဆုံတာပါဘာကြောင့်အခုလိုတွေ့ဆုံလာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့မသိရပါဘူးသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ဆုံခဲ့ကြောင်းကိုလည်း Mr. Guterres ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ရိုင်ဂျာရေပေါ်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဖြစ်ရမှန်ကိုစုံစမ်းထောက်လာပြီးတော့သတင်းရေးသားခဲ့တဲ့အတွက်ရပ်ပေါင်း900ကျော်အချင်းချခံခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့မကြောက်မြွန်ကြိုးပမ်းဆောင်မှုပေါ်နှစ်ထောင်အားရဖြစ်မိတယ်လို့လည်း Mr. Guterres က Twitter မှာရေးသားထားပါတယ်။ Rangers ရဲ့အသုံးသုံးကိုလည်းမခံတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံတကာကဆွဆွဲနေတဲ့လောက်အခုခွင့်ရချိုးပေါတာမရှိဘူးလို့ညင်းဆိုထားပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dustin Weirwood ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10:00ကနေ 17:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.